မြန်မာနိုင်ငံရဲ့အကြက်တွဲတွေကိုဖြည့်ရှင်းနိုင်ဖို့အတွက်ကျင်းပနေတဲ့နိုင်ငံရေးဆွေးနွေးပွဲတွေဟာလက်တွေမှာဘလောက်ထိထိရောက်မှုရှိတယ်အကျိုးသက်ရောက်မှုနဲ့အတူဘလောက်ထိရလက်ကောင်းရနိုင်မလဲဆိုတဲ့မြန်မာချက်တွေကိုတော့ပုံစံအမျိုးမျိုးနဲ့တိုင်းတာနေကြသလိုဝေဖန်သုံးသပ်ချက်တွေလည်းရှိနေပါတယ်အထူးသဖြင့်တော့ပြည်တော်စုလွှတ်တော်ကအတည်ပြုထောင်းဆိုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာကိုရှောင်ရှားလိုတာကြောင့်58ဦးတွေ့ဆုံဆွေးနွေးပွဲကိုလုပ်တာဆိုတဲ့ဝေဖန်ချက်တွေလည်းရှိနေပါတယ်ဒါပေမဲ့အခုလိုအားလုံးပါဝင်တဲ့58ဦးတွေ့ဆုံဆွေးနွေးမှုဟာကောင်းတဲ့ဆွေးနွေးမှုတစ်ခုအဖြစ်သတ်မှတ်ထားသလို6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာကလည်းပြည်ထောင်စုလွှတ်တော်ကတခဲနဲ့အတီးပြုပြီးတော့ဆုံးဖြတ်ချက်ချထားတာမို့ဒီ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာဟာပြတ်ပယ်သွားမှာမဟုတ်ဘူးလို့အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးမြင့်ငင်ကပြောပါတယ်
လို့လို့ရသဘောလားတော့6ပွင့်ဆိုင်နဲ့လေပြည်တော်စုလွှတ်တော်ကအကြီးလေးဟိုမှာပြောပြီးပြီလေ6ပွင့်ဆိုင်ရဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်လေတောင်တောင်အစိုးရဘက်ကတော့သူဘာလုပ်မယ်မလုပ်ဘူးဆိုတယ်သူကမပြောနိုင်ဘူးအခု58ဦးလောက်တာလဲဘယ်လိုသဘောနဲ့လုပ်လဲဆိုတယ်သူမသိဘူးလေကျွန်တော်လည်းအခုလည်းဒီစာဆောင်ဖတ်နေရတာပဲလေဖတ်တာဖတ်တယ်သူကစာဆောင်ကဒီလောက်ထိသူကဟိုကသတင်းလောက်ပဲသူကယူလာလေသူကအတည်ယူလို့မရဘူးလေသူတို့ဘာမှမပြင်ညာသေးတာလေကိုရဲတော့ကလည်းသူကသူရှင်းလာရှင်းလာပဲလေသူချင်းပြောရင်တော့58ဦးဆွေးနေတာတော့ကောင်းတာပေါ့နော်တိုင်းပြည်အတွက်အားလုံးတိုင်းကလူတွေလည်းအများကြီးပါတယ်တိုင်းကကြီးကဝင်ကြီးတွေဆိုတာကိုယ်စလဲတွေလေပြည်သူကိုယ်စလဲတွေသူတို့နဲ့သမလာကြီးကကျမ်းစာသာအဲ့အများတော်တောင်းဆိုနေကြတယ်မဟုတ်လားအများကြီးကောင်းကြီးပဲလေတူကောင်းတယောက်ကောင်းအကြံဉာဏ်လဲဆိုရင်အများရဲ့အကြံဉာဏ်ရတာပိုကောင်းတာပေါ့နော
်အမျိုးသားလွှတ်တော်ရဲ့ဒုတိယဥက္ကဋ္ဌဦးမြငိမ့်ပြောပြသွားတာပါရှင်ဒီဇင်ဘာလအတွင်းကနေရန်နာထားတဲ့လွှတ်တော်တွေဟာအခုလာမယ့် January 19ရက်တနင်္လာနေ့မှာပြန်လည်ကျင်းပတော့မှာဖြစ်ပါတယ်ဒါကြောင့်ပြန်ပြီးတော့ကျင်းပတော့မယ့်လွှတ်တော်တွေအတွင်းမကြခင်ရက်ပိုင်းထဲမှာပဲ6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့ပတ်သက်လို့သမရဘကအကြောင်းပြန်လည်နိုင်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်။ဒေါက်တာအေးမောင်ဟာပြည်တော်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမှာတိုင်းရင်းသားတွေရဲ့ကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရသူလည်းဖြစ်ပါတယ်
။ကျွန်တော်ထင်တာကပြည်တော်စုလွှတ်တော်စပြီးမကြာမြင့်တဲ့ကာလလေးမှာဒီအဆိုနဲ့ပတ်သက်လို့သမရပြန်ကြားချက်တစ်ခုရောက်နှင်းနေမယ်လို့ယူဆပါတယ်။အဲ့ဒီသမရရဲ့ဗဟုသမချက်ပေါ်မှာပြည်တော်စုတို့ကိုယ်စားလှယ်တို့များအထူးသဖြင့်ပြည်ခိုင်ပြိုးပါတီဖက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖက်နဲ့တိုင်းရင်းသားပါတီဖက်ကဆွေးနွေးနိုင်ပွေရှိတယ်လို့သုံးသပ်ပါတယ်။အဲ့ဒါကြောင့်6ပွင့်ဆိုင်ကြီးပြည်တော်စုစွတ်တို့အဝိုင်းအဝိုင်းကနေကြေကြေပြန့်ပြန့်ပြည်သူကြားကိုပြန့်နှံ့လာနိုင်တဲ့အခြေအနေရှိပါတယ်။နောက်ဆုံးသမရလက်လျောလက်ခံရမယ့်တင်းစိတ်လာနိုင်ပါတယ်။
ပြည်ကနေရပိုင်းကသမရအိမ်တော်မှာကျင်းပသွားတဲ့58ဦးတွေ့ဆုံဆွေးနွေးမှုအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အဖြစ်တစ်ခုထပ်လာတာမတွေ့ရသေးဘူးလို့လည်းလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးအောင်ချင်းညွန်းကတုံ့သက်ပါရယ်။ဒါ့ပြင်လည်းပြန်ပြီးစရမယ့်လွှတ်တော်တွေအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခုလိုရှင်းပြထားပါရယ်
။အခုလက်ရှိအခြေအနေဒီထွက်လာတဲ့အခြေအနေကတော့58ဦးပထမကြိမ်အခုတွေ့ဆုံတဲ့အပေါ်မှာမူတည်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြင်ဆင်နိုင်ရည်ရွယ်အတွက်တိကျတဲ့ထောက်တာဘာတစ်ခုမှရခဲ့ဖို့မပေါ်ဘူးလား။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထဲဖော်မှုကော်မတီဆိုတာရှိတယ်။အဲ့ဒီကော်မတီရဲ့မူလအခြေစီအတိုင်းဆိုရင်အခုဒီ January မှာပြန်ခေါ်မဲ့ဒီအစည်းအဝေးသက်တမ်းတွေနဲ့မှအခြေစီအရဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဥပဒေကြမ်းရေးဆွဲပြီးဒီရေးဆွဲပြီးလို့ရတဲ့တာဝန်ယူရမယ်လို့တော့အခြေစီဆွဲထားတယ်။
ပြည်တော်စုလွှတ်တော်က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုတာကိုတောင်းဆိုပြီးတဲ့နောက်အစိုးရက14ဦးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုနဲ့အတူတူအခုနောက်ပိုင်းမှာတော့ဒီတိုင်းရင်းသားဝန်ကြီးတွေပါဝင်တဲ့58ဦးတွေ့ဆုံဆွေးနွေးပွဲဆိုတာကိုထပ်ပြီးတော့လုပ်ပါတယ်။ဒီအခြေအနေတွေဟာလက်ရှိအနာရထားတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကြားထဲမှာအပြိုင်မှုတွေအဖြစ်သူမြင်ကြောင်းဒေါက်တာအေးမောင်ကသုံးသပ်ပါတယ်
။ကျွန်တော်တင်တဲ့လက်ရှိအနာရတဲ့ပါတီတွေမှာအားပြိုင်မှုအုပ်ချုပ်ရေးမှန်တိုင်းနဲ့ဥပဒေပြုမှန်တိုင်းမှာရှိနေပါတယ်။လူသားဒီမိုကရေစီဖွဲ့ချုပ်နဲ့အုပ်ချုပ်ရေးမှန်တိုင်းအားပြိုင်ခြင်းမဟုတ်ပါဘူး။လက်ရှိအာဏာရပါတီရဲ့အဝန်ဝိုင်းတွင်းစည်းတွေကအားပြိုင်မှုလို့သုံးသပ်ပါတယ်။ဒီအားပြိုင်မှုကြောင့်ပြည်တော်စုလွှတ်တော်ဘက်ကအဆိုပြုလာတဲ့တနိုင်ငံလုံးနဲ့ဆက်ဆံပြီးမှထွေထွေသဟဇာတအပါဝင်ငြိမ်းချမ်းမှုအားလုံးကိုရနိုင်တဲ့စစ်မှန်တဲ့ပြည်ထောင်စုနဲ့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းတစ်ခုကိုသွားတဲ့လမ်းကြောင်းအတွက်ဆွေးနွေးမှုဟာကျွန်တော်တင်ပါတယ်12.48ပွင့်နဲ့ဘေးဖိချင်းခံရတဲ့သဘောဖြစ်ပါတယ်တော်တော်လေးပဲဒီအပြိုင်မှုရဲ့ဗဟိုချက်ကိုပြည်သူတွေအာယုံစိတ်လာတဲ့အချိန်မှာကျွန်တော်ထင်တယ်ဗဟိုကနေအုပ်ချုပ်ရေးအာဏာပိုင်ကခေါ်နိုင်တဲ့သဘောတွေ့ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ညှို့မှန်းတဲ့6ပွင့်ဆိုင်ဟာဖြစ်လာနိုင်ခြင်းရှိပါတယ
်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ပါရှင်နိုင်ငံတွင်းကအကြက်တဲတွေဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးအပြည့်ရဲ့ငြိမ်းချမ်းရေးကိစ္စတွေအပြင်2015ရွေးကောက်ပွဲနဲ့အတူနိုင်ငံမှာအသွင်ကူးပြောင်းရေးအခြေအနေတွေဆက်ပြီးတော့ဖြစ်ထွန်းနိုင်ဖို့ကိစ္စတွေအတွက်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်ပုံစံအမျိုးမျိုးနဲ့လဲတောင်းဆိုနေကြတာဖြစ်ပါတယ်ရှင်